ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်ပန်ဝါမှာမြေရှားဓာတ်သတ္ထုတူဖော်ခွင့်ကိုဒီလစောပိုင်းကလေးကပိတ်သိမ်းထားရမှာအခုချိန်ထိပြန်လဲတူဖော်ခွင့်ရဖို့စောင့်ဆိုင်နေဆဲဖြစ်ပြီးဘယ်ချိန်မှာလုပ်ငန်းတွေပြန်ဆနိုင်မလဲဆိုတာမသိသေးကြောင်းဒေသခံသတ္ထုတွင်လုပ်ငန်းရှင်နဲ့တရုတ်နိုင်ငံလေးလာသူတွေရဲ့ပြောဆိုချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြပါတယ်။ကချင်ပြည်နယ်ချီဖွေမြို့နယ်တဲကပန်ဝါဒေသမှာမြေရှားမိုင်းတွင်းတွေကိုစဲကြစစ်ဆေးမှုတွေပြုလုပ်ဖို့ဆိုပြီးစက်တင်ဘာ၄ရက်နေ့ကလုပ်ငန်းတွေရိုက်ဆက်မှုအမိန့်ထုတ်ခဲ့တာပါ။သတ္ထုတူးဖော်တဲ့နေရာ300ကျော်ကိုကြပန်းစစ်ဆေးမှုတွေပြုလုပ်ပြီးနောက်မှာဘယ်ချိန်မှာပြန်လည်စတင်ခွင့်ပြုမယ်ဆိုတာကိုအတိပေးခြင်းမရှိသေးကြောင်းမြန်မာသတ္ထုတူးဖော်ရေးကုမ္ပဏီ3ခုရဲ့ပြောဆိုချက်အရသိရကြောင်းတရုတ်နိုင်ငံကအမည်မဖော်လိုတဲ့လိလသုံးသပ်သူတို့ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီပြောရေးဆိုခွင့်ရှိသူကိုရိုက်တာကဆက်သွယ်ပေးမယ်ဆက်သွယ်မရဘူးလို့ဆိုပါတယ်။ပန်ဝါအနီးက6ရင်ခုမှရှိတဲ့တရုတ်ပိုင်ကုမ္ပဏီတစ်ခုမှလုပ်နေတဲ့ဒေသခံတပ်ထုတွင်လုပ်သားတဦးကတော့အလုပ်တွေဆိုင်းငံ့ထားတာ10ရက်ရှိနေပြီးစစ်ဆေးမှုတွေကြောင့်မိုင်းတွင်းလုပ်သားဒါဇင်ပေါင်းများစွာဟာအလုပ်လက်မဲ့ဖြစ်နေကြောင်းရိုက်တာကိုပြောပါရတယ်။2023ခုနှစ်ဇန်နဝါရီကနေဇူလိုင်လအတွင်းမှာမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုမြေရှားဓာတ်တပ်ထုတင်သွင်းမှုက38ရာခိုင်နှုန်းရှိတယ်လို့တရုတ်နိုင်ငံရဲ့စီးရင်အချက်လက်တွေကပြောပါရတယ်။အမေရိကန်ဘူမိဗေဒစစ်တမ်းအရဆိုရင်တော့မြန်မာဟာ2022ခုနှစ်မှာကမ္ဘာပေါ်မှာစတုထမြောက်မြေရှားဓာတ်တပ်ထုတူဖော်မှုအများဆုံးနိုင်ငံဖြစ်ပါတယ်များ